ထိုင်းနိုင်ငံနျူကလ িয়ার စွမ်းအင်ထုတ်လုပ်ရေးအတွက်မိပြကြအသစ်နဲ့ပြုလုပ်မဲ့နျူကလ িয়ার ဓာတ်အပိတ်စက်ရုံတည်ဆောက်နိုင်ရေးအမေရိကန်ပြည်ထောင်စုကကူညီပံ့ပိုးပေးမယ်လို့ပြောကြားလိုက်ပါတယ်။ဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးအစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ကူညီဆောင်ရွက်ပေးခြင်းဖြစ်တယ်လို့ထိုင်းနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယကမလာဟားရစ်ကမနေ့နိုဝင်ဘာလ16ရက်နေ့မှာပြောကြားလိုက်တာပါ။မနေ့ကစကော့တလန်နိုင်ငံဂလာစကိုမြို့မှာကျင်းပခဲ့တဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံအတွင်းအမေရိကန်အစိုးရနဲ့ပုဂ္ဂလိကနဲ့ပရဟိတအလူရှင်တွေပူးပေါင်းလှုပ်ဆောင်တဲ့ကာဗွန်တန်းငွေ့ထုတ်လွှတ်မှုလုံးဝကင်းစင်ရေးအစီအစဉ်အရထိုင်းနိုင်ငံကိုအခုလိုကူညီပေးခြင်းဖြစ်ကြောင်းအမေရိကန်သမ္မတအင်ပြူတော်ကပြောပါရတယ်။ထိုင်းနိုင်ငံမှာနျူကလ িয়ার တာအပိတ်စက်ရုံမရှိသေးပေမဲ့2011ခုနှစ်ကဂျပန်နိုင်ငံဖူကူရှိမာမှာဆူနာမီတန်းကြောင့်နျူကလ িয়ার တာအပိတ်စက်ရုံပျက်စီးခဲ့ရတဲ့ဖြစ်စဉ်ကြောင့်ထိုင်းပြည်သူတွေကြားဒီနျူကလ িয়ার တာအပိတ်စက်ရုံကိုလိုလားမှုသိမ့်မပြကြပါဘူး။အလားတူနျူကလ িয়ার တာအပိတ်စက်ရုံအသေးစားမျိုးတွေကိုအမေရိကန်ရဲ့ပြိုင်ဘက်နိုင်ငံတွေဖြစ်ကြတဲ့တရုတ်ရုရှားနဲ့အာဂျင်တီးနာတို့ကလည်းတိစောက်နိုင်ကြဖို့ကြိုးစားနေကြပြီးအခုချိန်မှာပုံစံအကျန်းအဆင့်မှာပဲရှိသေးတယ်လို့ဆိုပါရခင်ဗျာ။